ဒီ UN SC အဖွဲ့ကလက်ရှိငင်းငယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်လိုက်ပါတယ်ခင်ဗျာ။အဲ့ဒီမှာဘလို့ပုံစံမျိုးနဲ့ငင်းငယ်ဖြစ်စဉ်ကိုရှေ့ဆက်သွားတင်နေဆိုပြီးတော့ပြောထားတဲ့အချက်များပါလဲခင်ဗျာ
။အဲ့ကျွန်တော်ကမြင်ချင်တာကတော့ဒီလက်ရှိဖြစ်နေတဲ့အခြေအနေကိုဖြေရှင်းနိုင်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ဟိုအလူသဘောတွေရောတရားဝင်တွေပါကျွန်တော်တို့မကြကနာညှိနှိုင်းဆောင်ရွက်ပြီးတော့တွေးဆပြီးတော့အဖြေရှာဖို့လိုတယ်လို့ကျွန်တော်တို့နားလည်ပါတယ်။အခုဖြစ်နေတာကတော့ဒီတွေးဆရွှေနှုတ်မှုကတော့ကျွန်တော်တို့ရွှေနှုတ်ရတဲ့အကြောင်းအရာတွေကတော့ဟိုအထူးပြောစရာမလိုပါဘူး။ဒါကတော့ကျွန်တော်တို့ပြေဆုံးရှင်နေပြီးသားလူတိုင်းနဲ့စီနေတဲ့ကိစ္စဖြစ်ပါတယ်သို့တော့အစိမ်းချော့ချော့သွားနိုင်ဖို့အတွက်တော့နီးနာလေးတွေလိုအပ်တယ်လို့ကျွန်တော်ထင်တယ်ချိန်ထဲမှာပဲအမြင်ပြင်ကဖြစ်ဖြစ်နေတဲ့အခြေအနေတွေကလည်းဒီပြေဆုံးရှင်နေမှုအတွက်ဟိုအဟန္တာလည်းဖြစ်စေတာမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်တို့တစ်ချိန်တည်းမှာဒီလိုပြေဆုံးညှိနှိုင်းမှုတွေကိုကျွန်တော်တို့စပွားဝိုင်းမှာဟာလာမြင်ပြင်ကအခြေအနေတွေကိုလည်းစစ်တစတဲ့ဆက်စားပြီးတော့ကျွန်တော်တို့ဖြေရှာဖို့လိုပါတယ်အဲ့လို parallel သွားပြီးတော့ညှိနှိုင်းရှင်နေရဖြေရှာပါမှအဆင်ပြေမယ်လို့ကျွန်တော်တို့ဖျားနားလေနော်
ဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကမနေ့ကကျွန်တော်အစိုးရအဖွဲ့နဲ့တွေ့တဲ့ခါမှာ UNC အဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေ့ဖို့ကြားဝင်ညှိနှိုင်းပေးမယ်လို့ပြောထားပါတယ်ခင်ဗျာဒီအချက်ကိုလက်ခံပါလားခင်ဗျာ
ကျွန်တော်တို့အနေထားကတော့တိုက်ရဆက်ဆံမှုဆောင်ရွက်နေတဲ့အနေထားရှိပါတယ်ဘယ်သူမှကြားဝင်နေစမလို့ပါအခုချိန်မှာကျွန်တော်တို့ကဆက်သွယ်မှုလာကြောင်ပြတ်နေလဲမဟုတ်ပါဘူးရှင်နေမှုတွေရှိနေပါတယ်ညှိနှိုင်းမှုတွေလည်းရှိနေပါတယ်နော
်ဒီ UNC အဖွဲ့ကအလုံးပါဝင်ရေးအပါဝင်နိုင်ငံတကာပါဝင်ဖို့ပြောထားပါတယ်ခင်ဗျာဒီတက်မတော်ဘက်ကလည်းလက်မခံနိုင်တဲ့အချက်လေးတွေရှိနေပါတယ်ရှေ့ဆက်တွန်းနိုင်ဖို့လမ်းကြောင်ပိတ်နေတဲ့ခုလိုအနေထားမှာဒီအဖွဲ့စည်းနှစ်ဖက်စလုံးကကိုယ့်အဖွဲ့စည်းရဲ့မူဝါဒတွေကိုပဲဆက်ပြီးတော့ကန်ဆွဲသွားကြမှာလားခင်ဗျာနှစ်ဖက်လက်ခံနိုင်မဲ့ဘုံသဘောတူညီချက်တခုခုရဖို့စ조사ဖို့များရှိပါလားခင်ဗျာ
ဟုတ်ဒါကတော့အခြေခံမှာပဲလေသူ့ဘက်ကိုပဲတင်းခါနေတယ်ဆိုတဲ့သဘောတော့မဟုတ်ပါဘူးတမတော်ဘက်ကလည်းလက်မခံဘူးလို့တိုက်ရိုက်ဟိုတစ်ချက်တည်းညှင်းလိုက်တယ်ဆိုတဲ့သဘောလည်းမဟုတ်သလိုပဲကျွန်တော်ဘက်ကလည်းဒါကိုရမှမရရင်ကျွန်တော်တို့ရှေ့မသွားနိုင်ဘူးဆိုတဲ့သဘောကိုပြောလိုက်တာတော့လည်းမဟုတ်ပါဘူးကျွန်တော်နှစ်ဖက်စလုံးကလက်ခံနိုင်တဲ့အခြေအနေအခင်းချင်းရအောင်ကျွန်တော်တို့ညှိနှိုင်းဖို့ရှိပါတယ်ဒါကတော့အခြေခံမှာပဲ
လက်ရှိဆိုရကအားလုံးပါဝင်နိုင်မဲ့လမ်းကြောင်းကိုလက်တွဲမခေါ်ဘဲနဲ့ဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပဲငင်းငယ်ဖြစ်စဉ်ကိုသွားနေတယ်ဆိုပြီးမှဝေဖန်ထားပါတယ်ခင်ဗျာ UNFC အဖွဲ့ကဒီငင်းငယ်ဖြစ်စဉ်မှာဘလို့ပုံစံမျိုးနဲ့ပူးပေါင်းပါဝင်ဖို့စမ်းသပ်ရှိပါလဲခင်ဗျာ
ဒါကတော့ကျွန်တော်တို့အစိုးရရဲ့မူ policy ပုံမှာမူတည်ပါတယ်ဆိုလိုတာကတော့အစိုးရရဲ့ထားရှိတဲ့ငင်းချင်းမူ policy သွားမယ်အခင်းကြီးပုံမှာမူတည်ပါတယ်နော်အဲ့တော့ကျွန်တော်တို့က NCA လမ်းကြောင်းအနေနဲ့သွားမယ်ဆိုလို့ရှိတော့ NCA လမ်းကြောင်းဆိုရင်ကျွန်တော်တို့မှာပြောစရာဆိုစရာလည်းအများကြီးရှိပါတယ် NCA ဆိုတာဖြစ်စဉ်တစ်ခုပါပဲဖြစ်စဉ်ပဲဆိုတော့ကျွန်တော်တို့မှာအရွှေ့ပြောင်းလုပ်လို့ရပါတယ်အားနည်းချက်တွေကိုအားသာချက်ဖြစ်အောင်ကျွန်တော်တို့ပြည်ပြောင်းလုပ်လို့ရတဲ့အနေအထားမျိုးတွေပါဒါကိုလည်းကျွန်တော်တို့အစိုးရကိုယ်စားလှယ်တွေကိုလည်းတွေ့တဲ့အခါမှာဖြစ်ပေးပြီးဖြစ်ပါတယ်ညှိနှိုင်းပြီးဖြစ်ပါတယ်ဒါပေမဲ့ဆိုလိုတာကတော့နှစ်ဖက်လက်ခံနိုင်တဲ့အခြေအနေမရောက်သလိုလည်းနည်းနည်းချက်ချန်တယ်ဆိုတဲ့သဘောပါပဲ
တချို့ဝေဖန်အကြံပြုချက်တွေအရဒီ NCA လက်မှတ်ကိုလက်မှတ်ထိုးပြီးတော့ညီငယ်ဖြစ်စင်မှာပါဝင်ဖို့တကယ်လို့အစိုးရနဲ့တက်မတော်ကတိုင်းနာအရေးဖက်ဒရယ်အရေးနဲ့ပတ်သက်ပြီးတော့လမ်းကြောင်းလွှဲသွားခဲ့မယ်ဆိုရင်ဘုံနေမဲကြားနေမဲပြန်နေနေတာပဲဆိုတဲ့အမြင်တွေစွန့်စားရဲဖို့လိုတယ်ဆိုတဲ့အမြင်တွေရှိပါတယ်ခင်ဗျဒီပေါ်မှာဘယ်လိုများသဘောထားပါလဲခင်ဗျ
ဆွန့်လို့ရမယ်ဆိုတာကတော့နှစ်ဖက်စလုံးကဆွန့်လို့ရမှာပါနော်ဒါလူလူအချိုးတန်းပြချိုးကိုမျိုးကိုရဆိုရင်တော့ဗျာနော်အဲ့တော့ဒီနေရာမှာကျွန်တော်ဆိုလိုချင်တာကတော့ NCA ကိုထိုးပြီးတော့ကျွန်တော်တို့ရှေ့ချန်တဲ့ဖြစ်စဉ်တွေကိုဆက်လက်ညှိနှိုင်းဆောင်ရွက်ဖို့ဆိုတဲ့ဟာကတော့ကျွန်တော်တို့က NCA ထိုးနိုင်တဲ့အခင်းကြီးအခြေအနေမျိုးရှိတယ်ဆိုရင်ကျွန်တော်ဘက်ကလုံးဝမငြိမ်းပါဘူးဒါကိုလည်းကျွန်တော်ထိုးဖို့အခုဒရိုက်မမပါတော့ကျွန်တော်တို့အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတာပါပဲဒါလက်တွေ့ပါပဲအဲ့တော့ကျွန်တော်တို့လက်ခံနိုင်တဲ့အခြေအနေမျိုးအစဉ်ချောချောနဲ့သွားနိုင်မဲ့အခင်းကြီးမျိုးမပေါ်သေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့မထိုးသေးတာပဲဖြစ်ပါတယ်ဒါကအဓိကအချက်ပါပဲ
ခုအနေထားရဆိုရင်တော့လက်ရှိဖြစ်ပေါ်နေတဲ့တဲ့ပွဲနဲ့ပတ်သက်ပြီးတော့ဒီရက်တန်ပြီးတော့တွေ့ဆုံဆွေးနွေးဖို့ဘယ်လိုများသဘောထားရလဲဘယ်လိုပုံစံမျိုးရှေ့ဆက်သွားဖို့လိုအပ်မလဲခင်ဗျာ
ရှင်းနိုင်တော့ဆိုရတတ်မလို့ပေါင်းပြီးတော့ဒီလက်ရှိဖြစ်နေတဲ့အမြင်ပြချင်းတွေကိုအရင်ဆုံးကန်တွေ့ပြရှင်းဖို့ကြိုးစားသင့်တယ်ဒါကလည်းကျွန်တော်တို့ပါဝင်ဖို့လည်းလိုတယ်လို့ကျွန်တော်တို့ထင်တယ်ဆိုလိုတာကတော့ကွင်းဆက်ဖြစ်နေတဲ့အခြေအနေကြောက်ပါကျွန်တော်တို့ပါဖို့လိုတယ်ဆိုတာကတော့ပါကြောက်လဲဆိုရင်ကျွန်တော်တို့အခုသွားနေတဲ့တွေ့ဆုံဆွေးနွေးမှုဖြစ်စဉ်ကတည်းကနှင်းနှွေနေလို့ပါ။ဒါကြောင့်မလို့ကျွန်တော်တို့ပါဝင်ဆွေးနွေးခွင့်မရရင်တော့မှကျွန်တော်တို့ပါဝင်ပါသိမှုရှိနေဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုဖြစ်စဉ်တွေကိုကျွန်တော်တို့ဖြတ်ထားရုံနဲ့ဒီလိုပဲသူ့ဖက်ကိုပဲတင်းနေရုံနဲ့တော့အဖြေထွက်လာမှာမဟုတ်ပါဘူး
။ကြောက်ကူးတဲ့ RF ရာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။